အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာဂျော်ဂျီယာပြည်နယ်မှာ2020ရွေးကောက်ပွဲရှုံးနိမ့်မှုကိုခြေဖျက်ဖို့ကြံစီခဲ့မှုဆွဆွဲချက်တွေနဲ့ပတ်သက်ပြီးအပြစ်မရှိဘူးလို့ကြာသပတေးနေ့ကထွက်ဆိုပါတယ်။နောက်အပတ်မှာရင်ဆိုင်ရမယ့်အမှုကိုလည်းဂျော်ဂျီယာပြည်နယ်ဥပဒေကခွင့်ပြုထားတဲ့အတိုင်းလူကိုယ်တိုင်လာရောက်မှာမဟုတ်ပဲတရားရုံးကိုရှေ့နေကတစဉ်ရှောက်လဲမှာပါ။ဒါရွေးကောက်ပွဲကိုနောက်ဆက်ဆွဲဆက်ဖက်မှုအတွက်တရားစွဲဆိုခံရတဲ့တရားခံ19ဦးတည်းကတူဦးဖြစ်တဲ့သမရာဟောင်းထရမ့်ဟာလာမယ့်ရက်တွေအတွင်းအတ္လန်တာကဖူတန်ကောင်တီရဲ့ခရိုင်တရားသူကြီးစကော့မက်ဖီရှေ့မောက်မှာကနဦးယုံချင်းကိုလူကိုယ်တိုင်မလာမဲ့သဘောဖြစ်ပါတယ်။ဒီအမှုကိုစတင်စစ်ဆေးမဲ့ရက်ကိုမတတ်မှတ်ရသေးပေမဲ့အခုလပိုင်းတွင်စစ်ဆေးဖို့ရှိနေပါတယ်။ထရန့်လိုပဲအခြားဆွဆွဲခံရတဲ့တရားခဏ်တွေကအပြစ်မရှိကြောင်းထွက်ဆိုခဲ့ကြပြီးတရားရုံးမစတင်မီမှာကနဦးစစ်ဆေးတာတွေမလုပ်တော့ဖို့အတွက်ကိုသဘောတူကြပါတယ်။ဂျော်ဂျီယာမှာထရန့်ရင်ဆိုင်ရတဲ့အမှုက2021ဇန်နဝါရီလထဲမှာပြည်내ရွေးကောက်ပွဲအရာရှိတွေစီထရန့်ကဖုံးခေါ်ပြီးပြိုင်ဘက်ဒီမိုကရက်ဂျိုးဘိုင်ဒန်ထက်နည်းအသာရရှိဖို့သူ့အတွက် 11,900 ကျော်မဲရီအတွက်ကိုရှာပေးဖို့တောင်းဆိုခဲ့တယ်ဆိုတဲ့ဆွဆွဲချက်ပဲဖြစ်ပါတယ်ခင်ဗျာ။